ဒေါ်စနာမင်းရဲ့အခုရန်ကုန်တိုင်းအစိုးရနဲ့လွတ်တော်ကြားမှာပေါ့နော်။ကွာဟနေတဲ့အခြေအနေလေးတွေကျွန်တော်တို့ကြားတယ်လေ။နောက်တစ်ခါဒေါ်စနာမင်းကိုယ်တိုင်လည်းလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်ဆိုတာရန်ကုန်တိုင်းဒေသထဲမှာရှိတဲ့သလားဆိုတာမျိုးဒီမေကွန်းထုတ်ပြီးမေးတာမျိုးလည်းကျွန်တော်တို့တွေ့ရတာ哦။အဲ့တော့ဘလို့အခြေအနေဖြစ်နေလဲဆိုတာပြောနိုင်တယ်လို့ပြောပြပါလားခင်ဗျာ
။ဟိုအခြေအနေကြီးကစိုးစိုးဝါးဝါးဖြစ်နေတယ်တော့မဟုတ်ပါဘူး။ဒါပေမဲ့လည်းဒီကျွန်တော်တို့ကအခုလက်ရှိမှာရန်ကုန်မြို့တော်သူမြို့တော်သားတွေအားလုံးတွေ့အရေးကြီးဆုံးဖြစ်တဲ့ရန်ကုန်မြို့တော်စီမံသားရာရေးကော်မတီရဲ့ဥပဒေချမ်းထွက်တော်မှာဆွေးနွေးနေကြပြီ။ဥပဒေချမ်းမှာညှိပွားစရာဘာပါလာလာလဲဆိုတော့ WCDC ဟာဒီစီးပွားရေးစံစံလုပ်ငန်းတွေကိုလုတ်ကင်မယ်ဆိုတော့ဒီအချက်တွေကပါလာတယ်။အဲ့တော့ကျမတို့က WCDC ကိုဖြစ်စေချင်တာကအများပြည်သူအတွက်ဆိုရင်ဝန်ဆောင်မှုလုပ်ငန်းပြီးစံလုံဆောင်တဲ့ဌာနကြီးတစ်ခုအနေနဲ့တော့ဖြစ်စေချင်တယ်။အမြဲရရှိအောင်စီးပွားရေးဓမ္မတွေနဲ့ပူးပေါင်းဆောင်ရွက်တဲ့လုပ်ငန်းတွေကိုလုပ်တဲ့ YCDC မျိုးမဖြစ်စေချင်ဘူး။ဒီလိုမဖြစ်စေချင်တာဖြစ်တဲ့အတွက်ကျမတို့ကဒီဥပဒေချမ်းကိုပြင်ဆင်တဲ့အခါမှာဒီစီးပွားရေးလုပ်ငန်းဆိုင်ရာကိစ္စရပ်များဆိုတဲ့ဖော်ပြတဲ့ခန့်ကဏ္ဍတွေကိုလွှတ်တော်ကိုယ်စားလှယ်ဒီအကုန်လုံးကလည်းဒါကိုပယ်ချက်တယ်။အများပြည်သူတွေအားလုံးကလည်းဒီဟာကိုမထည့်သွင်းစေချင်ဘူး။အဲ့ဒီလိုပါပဲ။ပညာရှင်တွေအားလုံးကလည်းအကြံပြုတာမျိုးပါတယ်။ငကောက YCDC ရဲ့ဥပဒေမှာခရိုင်လေးခုခွဲထားတယ်ဌာနကြီးပေါင်း20ခုရှိတယ်ဒီ20ခုကနေပြီးတော့မြို့ပြလုပ်ငန်းတွေကိုလုပ်ဆောင်ကြတယ်သို့တော်လည်းအခုဆိုရင်ခရိုင်ဆိုတဲ့အဆင့်ကပျောက်တယ်ဒါပေမဲ့သူတို့ကတစ်ဖက်မှာအမပိုင်းဖွဲ့စည်းဆိုတဲ့ဟာနဲ့တစ်ဖက်မှာစီးပွားရေးလုပ်ငန်းလုပ်ကင်နေဆိုတဲ့အဲ့ကဏ္ဍနှစ်ရပ်ကိုပေါင်းထားတယ်အဲ့တော့မင်းကသူတို့လုပ်တဲ့အစည်းအဝေးကိုကျွန်တော်ဖတ်ကြည့်လိုက်တဲ့အခါမှာဂျူရိုနဲ့ကော်ပိုရေးရှင်းဆိုတဲ့ပုံစံမျိုးလေးဖြစ်နေတာမျိုးတွေ့ရတယ်ဒါပေမဲ့ကျွန်တော်တို့ထွတ်တော်ကိုယ်စားလှယ်နဲ့ဒီဟာပေါ်မှာပိတ်မရှင်းဘူးကျွန်တော်တို့ကဖြစ်စေချင်တာကဟလာ YCDC ကဘာလုပ်ချင်တာလဲလုပ်ချင်တဲ့ဟာဒီကိုဥပဒေထဲမှာဘောင်ဝင်အောင်တစ်ခါတည်းထည့်စေချင်တယ်ဒါဆိုရင် YCDC လုပ်တဲ့လုပ်ငန်းတွေအားလုံးဒီဥပဒေထဲမှာဘောင်ဝင်သွားပြီးတော့ပေးဆိုရပဲတက်တဲ့ဟလာဥပဒေနဲ့ပြတန်းထားတာဖြစ်တယ်ပဲဒီဥပဒေကိုထက်လို့မရဘူးဆိုတဲ့ဟာမျိုးတွေဖြစ်သွားမယ်ပေါ့နော်။ရန်ကုန်တိုင်းဒေသကြီးတော်တော်ကိုယ်စားလှယ်တွေနဲ့လိုအပ်ပါသေးသလားလို့မေးရတဲ့အချိန်ကဘာဖြစ်လို့လဲဆိုတော့ YCDC ရဲ့အတွေ့အမှုကထွတ်တော်မှာတင်ပြထားတဲ့ဥပဒေအတီးပြုတ်ပြီးဖြစ်စေအတီးမပြုတ်ပြီးဖြစ်စေဒီ JB လုပ်ဖို့ရည်ရွယ်ထားပြီးဖြစ်တဲ့အတွက်ဥပဒေအစ်စ်အတီးမပြုတ်ရင်လေတဲ့ JB အစ်စ်လုပ်ပိုင်ခွင့်ရှိတယ်သူကပြောကြားလိုပါတယ်လို့သူကပြောသွားတယ်အဲ့တော့သူဘာတောင်ဒီလိုပြောရတာလဲလို့ကျမတို့ကပြောချင်တာကဥပဒေကအတည်ပြုသည့်ဖြစ်စေအတည်ပြုသည့်ဖြစ်စေလုပ်ပိုင်မရှိပါတယ်ဆိုရင်ဒီတော်စုကပြန်လန်းထားတဲ့ဥပဒေနဲ့ညီတိုင်းဒေသကြီးတို့မို့ပြည်နယ်အသွေးမှာဆောင်ရွက်နိုင်တဲ့စီးပွားရေးကိစ္စရပ်များဆိုပြီးတော့ပြန်လန်းထားတာတော့ရှိတယ်သို့တော်လည်းဒါဒီ YCDC ကပြန်လန်းထားတဲ့ဥပဒေထဲမှာမပါဝင်ဘဲနဲ့ဖွဲ့စည်းပုံခြေခံဥပဒေမှာပြန်လန်းထားလို့လုပ်ပါတယ်ဆိုရင် YCDC ရဲ့ပြန်လန်းထားတဲ့ဥပဒေထဲမှာပါဝင်အောင်ထည့်ဆွဲလိုက်ကျမတို့ကပြောတာအဲ့တော့မထည့်ဆွဲဘဲနဲ့ YCDC မှာတော့ဥပဒေပြောင်းလဲထားတာမပါဘူးသို့တော်လည်းဒီဘက်ကဖွဲ့စည်းပုံအခြေခံဥပဒေမှာပြောင်းလဲထားလို့လုပ်ပါတယ်ဆိုရင်ဒါတွေကအကြောင်းပြချက်မကောင်းဘူးလို့ကျမတို့ပြောချင်တယ
်ဟုတ်ကဲ့စီပင်တာယာအနေနဲ့လို့စီးပွားရေးလုပ်ငန်းတွေလုပ်မယ်ဆိုရင်ရောအဆင်ပြေပါမလား
အခုသူတို့မင်းကအစည်းအဝေးလုပ်တဲ့အချိန်မှာဒီစီပင်တာယာရဲ့ပေါ့နော်ရရှိတဲ့အခွန်အခောက်ငွေတွေကနေပြီးတော့သူတို့ကသုံးစွဲမှာမဟုတ်ဘဲနဲ့အဓိကတော့ပေါ့နော်ဒီမြေအောက်မှာလှုပ်ထားတဲ့ utility pipeline တွေပေါ့နော်ဒီ pipeline တွေကိုနှာရမ်းခြင်းဖြင့်ဝင်လာမဲ့ဝင်ငွေတွေနဲ့လမ်းတွေကိုအဆင့်မြင့်တင်မယ်လို့ပြောတယ်။အဲ့ဒါဒီကျမတို့ကတစ်ခုကြောက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ပထမတစ်ခေါက်တုန်းကကမ္ဘာဗန်ကချင်းငွေ124သန်းကျမတို့ဒီ YCDC အတွက်ချီးပေးထားတာရှိပါတယ်။ဒီငွေကိုဘာဖြစ်လို့ချီးတာလဲဆိုတော့ရေကြီးရေရှမ်းမှုအတွက်ဒေါင်းတောင်း6မြို့နယ်မှာပဲသုံးဖို့124သန်းမှာအဲ့တော့ဒီငွေကိုဘယ်အပ္ပစံနဲ့ပြန်ဆက်မှာလဲလို့ပြောတဲ့ခါကျတော့ပြည်သူတွေအခွန်ဆောင်တဲ့ရေဘိုးရေကားကနေပြီးတော့ရရှိတဲ့ငွေနဲ့ဆောင်မယ်လို့ပြောတယ်။သို့တော်လည်းနောက်ပိုင်းကျတော့ဒီအတွေ့အမှုရပဲကျွန်တော်တို့တို့တော်မှလာရှင်းကြတာရှိပါတယ်။ဟလာဂျမုံတိုင်းတတိုင်းလုံးမှာတဲ့ရေဘိုးရေကားကစောက်ခံလို့မရရှိတာဖြစ်နေတယ်တဲ့ရေဘိုးရေကားကအားနည်းနည်းလေးပဲရတယ်ပေါ့တော့။အဲ့တော့ဒီကမ္ဘာပံချီးထားတဲ့124နန်းဆိုတာဘလို့မျိုးပြန်ဆက်မလဲဆိုတာတော့ကျမတို့မှမေးစရာဖြစ်နေတယ်အဲ့အဲ့ဒီအချိန်မှာပဲအခုဆက်ပြီးတော့ပေါ့နော်ဒီအောက်ကနေပြီးတော့ဒီအသုံးဝင်တဲ့ပြွန်ပိုက်လိုင်းတွေကိုနှာရမ်းခြင်းဖြင့်ဝင်လာမဲ့ဝင်ငွေတွေဆိုတဲ့ဟာကတကယ်ရောဖြစ်နိုင်ရဲ့လားဆိုတဲ့ဟာမျိုးမေးစရာတွေဖြစ်သွားတယ်ဒါပေမဲ့ဟလာဘလို့တွေပဲဖြစ်ဖြစ်ပေါ့နော်သူတို့ကအခုလှုပ်ရှင်တဲ့လုပ်ငန်းတွေအရဆိုလို့ရှိရင်တော့ဒီရင်သွားလမ်းတွေလူသွားစင်းကြံတွေတံခါးတွေရေမြောင်းတွေဒီအဲ့ဒီဘာလို့မြို့ထဲမှာရှိတဲ့ access way တွေတိဆောက်မာတွေမြေအောက်9 10ဖြန့်ကျူးမယ်မိတိုင်းတိဆောက်ရေးလုပ်ငန်းတွေဒီလို YCDC ကလုပ်တဲ့လုပ်ငန်းတွေကိုဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ပေါ့နော်အမြတ်အစွန်းရရှိအောင်စီးပွားရေးဆက်ဆံပြုလုပ်မယ်ဆိုတဲ့ဟာမျိုးကကျမတို့အနေနဲ့ကနည်းနည်းစဉ်းစားစရာဖြစ်လာတယ်ပေါ့နော
်ဟုတ်ကဲ့ဒေါ်ဆန္ဒမင်း ကျွန်တော်တို့စီမားလဲလေတောက်လျှောက်တော့ခက်ဆက်ဆက်ကြားကြရတော့စီပင်သားရလူကြီးဖြစ်ချမ်းသာသွားတယ်ဆိုတာမျိုးတွေပဲကြားနေရတယ်လေမှန
်ပါတယ
်အဲအဲ့လိုဆိုတော့အဲ့ဒါမျိုးတွေနောက်အနာဂတ်မှာမဖြစ်အောင်ပေါ့နော်ဘလို့စီစဉ်ကောင်းမလဲဘလို့စောင့်ကြည့်ကောင်းမလဲဆိုတာမျိုးရောလွတ်တော်အနေနဲ့လုပ်လို့ရမလား
အမျိုးတွေဖြစ်နေလို့အခုဆိုရင်ဆောက်လုပ်ရေးလုပ်ငန်းတွေတွင်ကျလာမယ်ဆိုလို့ရှိရင်စီပင်မှာရှိတဲ့ဆောက်လုပ်ရေးဌာနတွေကိုပုံစံတွေတင်ရတယ်သူတို့ရဲ့ခွင့်ပြုချက်တွေတောင်းရတယ်ဒီနေရာတွေမှာဂွင်ရိုက်စရာတွေကြီးပဲဖြစ်နေတယ်ဒါကြောင့်မလို့ကျမတို့တွေကဟလာဒီစီးပွားရေးဆန်တဲ့အမြတ်အစွန်းရရှိတဲ့လုပ်ငန်းကြီးတွေကိုပါလုပ်မယ်ဆိုရင်တော့ခုနကျမတို့မျှော်မှန်းထားတဲ့ပြည်သူတွေကိုတကယ်ကိုပဲ service ပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်နေတော့ဆက်ပြီးတော့မြင်လို့မရတော့ဘူးကျမတို့
ဟုတ်ကဲ့ဘာလို့ဆိုတော့စီပင်သားရဌာနဆိုတော့အစိုးရဌာနဆိုတော့လေဌာနအနေနဲ့ဒီလုတ်ပိုင်ခွင့်ဆိုတာလည်းရှိကြတာပေါ့နော
်မှန်ပါပါ
လုတ်ပိုင်ခွင့်နဲ့အဲစီးပွားရေးဆိုတာနဲ့ပေါင်းလိုက်တော့ဒီအချင်းပြတ်ခြားစားမှုတွေမဖြစ်လာနိုင်ဘူးလားဆိုတာဒါကျွန်တော်တို့စဉ်းစားကြရမဟုတ်ဘူးလား
မှန်ပါတယ်ဒါကြောင့်လဲအမှန်မှန်ကျမတို့တွေကဥပဒေမှာတိတိကျကျပြောထားတဲ့ duty and responsibility ကိုဥပဒေရဲ့ကြော်ယူထဲမှာလုံးဝမပါဘူးဖြစ်နေတယ်အဓိကဒါပါပဲ
အဲ့တော့အခုလိုမျိုးဒေါ်ဆန္ဒမင်းကလူသီးရှင်ကြပေါ့ထပြောလိုက်တဲ့အခါကျတော့ဘလို့တုံ့ပြန်မှုတွေကြရလဲ
ကျမတို့ရောပေါ့နော်သူကဘက်ကနေပြီးတော့သူတို့အနေနဲ့အခုဘာလုပ်ငန်းတွေလုပ်မယ်ဆိုတဲ့ဟာကိုသူတို့အနေနဲ့ကျမတို့လာရောက်ရှင်းပြပါမယ်လို့အကြောင်းကြားထားတော့ရှိပါတယ
်ဟုတ်ကဲ့ဆိုတော့တခြားစီမံကိန်းတွေနဲ့ပတ်သက်လို့ရောဒီလွတ်တော်နဲ့အစိုးရကြားမှာတွင်လင်းမြင်သာမှုရှိလားဥပမာဒီအထက်မြင့်အင်အား CMN ကိစ္စမျိုးတွေဟာလားတန်ဖိုးနဲ့တိုက်ခန်းရောင်းမယ်ဆိုတဲ့ကိစ္စမျိုးတွေနောက်တစ်ခါဒီလမ်းဘေးဈေးတွေရွှေ့လိုက်တယ်ဗျာတိမ်ပေါင်းများများဆိုတာသုံးလိုက်တယ်ပေါ့ဒီလောက်ငွေသုံးလိုက်တဲ့အတွက်ကြောင့်ဘလို့အကျိုးများရလဲဆိုတာမျိုးတွေဒါမျိုးတွေလာပြီးတော့လေရှင်းပြတာတို့ပါတော့အစိုးရနဲ့လှုပ်တော့နဲ့ပွင့်လင်းမှုပေါ့ဘလောက်အခြေအနေဖြစ်နေလဲ
ပြီးခဲ့တဲ့နှစ်နှစ်လုံးအတွင်းမှာတော့လုံးဝမရှိခဲ့ဘူးပေါ့နော်တကယ်တမ်းဆိုရင်တော့ကျမတို့တွေကဘာလဲဆိုတော့လှုပ်တော်ဘက်ကကောအစိုးရဘက်ကကောတာဝန်ခံမှုကိုနှစ်ဖက်စလုံးရှိစေခြင်းနဲ့သဘောနဲ့လှုပ်တော်ကိုတင်ပြခိုင်းတာဖြစ်တယ်ငါတို့ကအာမာရှိရဲလို့ငါတို့ခွင့်ပြုမှရမယ်ဆိုတဲ့သဘောနဲ့ကျမတို့ကတင်ပြခိုင်းတာမဟုတ်ဘူးလှုပ်တော်ကလည်းဒီလုပ်ငန်းကိုဟလာလှုပ်ဆောင်မှုအတီးပြုတ်လိုက်တယ်ဆိုရင်ဘယ်အစိုးရပဲတက်တက်ဘသူပဲတက်တက်ဒီလှုပ်တော်ကအတီးပြုတ်ထားတဲ့လုပ်ငန်းတွေကိုဖျက်ဆီးလို့မရပါဘူးဒါကြောင့်မို့လို့ကျမတို့ကဟလာအထူးသဖြင့်ဒီရန်ကုန်မြို့တည်စီမံကိန်းလိုမျိုး mega city တွေဆိုလို့ရှိရင်ကျမတို့လှုပ်တော်ကိုတင်ပေးတာလှုပ်တော်ကနေအတီးပြုတ်ထားရင်ဖျက်ဆီးလို့မရဘူးဒီအစိုးရကလုပ်တဲ့ကိစ္စအလုံးတော်တော်တင်တဲ့ခါကျတော့လေပွင့်လင်းမြင်သာမှုရှိတယ်ဆိုတဲ့ဟာမျိုးဖြစ်လာပါတယ်ဥပမာအဖြစ်ဟလာ YPS ဆိုဟာမျိုးတော်တော်တင်ပေးပါဆိုတဲ့ဟာမျိုးကျမတို့ကပြောတာပါဘာလို့ဆို YPS ကပြဿနာကြီးတိတ်တက်နေတယ်အများကြီးပဲ individual တွေလာတိုင်ကြတယ်ကော်မတီလိုက်တွေလာတိုင်တယ်သို့တော်လည်းကျမတို့ကတော်တော်မှအတီးပြုတ်ပြီးတော့ပြာဏန်းပြီးတော့ဆုံးဖြတ်ထားတဲ့ကိစ္စကြီးမဟုတ်တဲ့အတွက်ကျမတို့ဘယ်နေရာနေဆက်ဆွေးနေမလဲအဲ့ဒီလိုပဲဒီညာဈေးတန်းဆိုရင်လည်းကျမတို့လွတ်တော်ကိုတင်ပြပြီးတော့ညာဈေးတန်းကြီးလုတ်ဖို့လုတ်ထားတာမဟုတ်ပါဘူး။လမ်းနေရှင်းမယ်ဆိုတာနဲ့ငွေထုတ်ပြီးတော့ဒါစီမံသားကနေလုတ်ပေးလိုက်တဲ့ကိစ္စတွေဖြစ်နေတဲ့ခါကျတော့လွတ်တော်ကြီးအနေနဲ့ဘာမှဒီကိစ္စကိုတာဝန်ခံမှုလည်းမရှိဘူးပေါ့နော်။အဲ့တော့ကျမတို့ကဒီလုပ်ငန်းကြီးရဲ့မအောင်မြင်မှုဆုံးရှုံးသွားတယ်ဆိုရင်ဒါဘုသူ့ကိုကျမတို့အပြစ်တင်မလဲ။ဒါလွတ်တော်နဲ့မသက်ဆိုင်တော့ဘူး။ဟလာအဲ့ခါကျတော့ဒီငွေတွေဒီလောက်အများကြီးဆုံးရှုံးသွားတယ်ဆိုလို့ရှိရင်ဒါကစီမံဆောင်ရွက်တဲ့လူကတော့တာဝန်ခံမှုတာဝန်ယူမှုမရှိဘူးလားဆိုတဲ့ဟာမျိုးကိုကျမတို့ကမေးစရာတွေဖြစ်လာတယ
်။ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဒီလွတ်တော်နဲ့အခုအစိုးရပေါ့နော်ရန်ကုန်တိုင်းထဲမှာဒီဖြစ်နေတဲ့အခြေအနေကိုတော့ပြောပြတော့ကျေးဇူးတင်ပါတယ်။အဲ့တော့ဟိုဘလို့ပြုပြင်ပြောင်းလဲတင်တယ်လို့ထင်လဲခင်ဗျာ
။ဟိုကျမတို့ကတော့ဟိုပေါ့နော်တက်နိုင်သလောက်တော့ကျမတို့အစိုးရဟိုအပြင်ကနေလည်းပြောပါတယ်ဒီလိုမျိုးဟလာဒီမီဒီယာနေတဆင်နဲ့ပြောပါတယ်နောက်ပြီးတော့လွတ်တော်ဥက္ကဋ္ဌကြီးကတဆင်နဲ့ပြောပါတယ်ဒါမျိုးတွေကိုတော့ကျမတို့ကဆက်ပြီးတော့တင်ပြသွားမှာပါ
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအခုလိုပြောပြတာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်